မြန်မာနိုင်ငံဒေသတော်များများမှာကိုဗစ် -19 တတိယလိုင်းဒဏ်နဲ့ရင်ဆိုင်နေရတဲ့အကြောင်းမှာပဲဆေးရနာသေးမှုကိုစန့်ကျင်ကောက်ွက်ပြီးဆန္ဒပြနေသူတွေကတော့ကိုဗစ်ကာကွယ်ရေးနှကောင်းစီတွေတက်ပြီးဆန္ဒပြတာတွေဆက်လုပ်နေကြဆဲပါရန်ကုန်ကတာဂီတာမြို့နယ်မှာဒီကနေ့မနေ့ပိုင်းကလူငယ်တွေမီးရုပ်တွေကင်ဆောင်ပြီးတော့ကြွေးကြော်တန်တွေအော်ဟစ်ပြီးဆန္ဒပြခဲ့ကြပါတယ်နေ့စဉ်ဆန္ဒပြကြည့်တဲ့ပွဲတွေရှိနေတဲ့မန္တလေးမြို့မှာဒီကနေ့မနက်ပိုင်း6နာရီခွဲပတ်ဝန်းကျင်ကမြောက်တောင်နဲ့မန္တလေးတပိတ်စစ်တောင်းတို့ကြည်တဲ့ဆန္ဒပြတဲ့အချိန်စစ်တပ်ကဂျမ်ဘက်ပြစ်ခတ်ပြုခွဲတာကြောင့်ဆန္ဒပြသူ9ဦးထက်မနည်းအဖမ်းခံခဲ့ရပါတယ်။မန္တလေးတိုင်းကမုံရွာမြို့နဲ့စကိုင်းတိုင်းကကလေးမြို့တို့ဟာလည်းနေ့စဉ်ဆန္ဒပြပွဲတွေရှိနေတဲ့မြို့တွေထဲမှာပါဝင်ပြီးဒီကနေ့မှလည်းဆန္ဒပြကြည်တဲ့ခဲ့ကြသလိုရင်းမာပင်ခရိုင်စလင်းကြီးမြို့နယ်မြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံတပိတ်မောက်ခဲ့ကြပါတယ်။မကွေတိုင်းမြိုင်မြို့မှာတော့တောင်တန်းပြည်မှညီညွတ်ကြသည်ဆိုတဲ့စရံကြီးကိုကင်ပြီးကြေးလက်လူလူတပိတ်စစ်ကြောင်းထွက်ခဲ့ကြပါဗါးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေဆက်ရှိနေတယ်လို့ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုဖမ်းဆီးတာတွေလည်းဆက်ရှိနေပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရနေ့ကလေးကဆိုရင်မြန်မာနိုင်ငံတဝန်းမှာအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုကြောင့်သေဆုံးသူ906ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူကလည်း9200ကျော်ရှိပြီလို့နိုင်ငံရေးကျင်းသားများကကိုကြီးဆော့ဆော်ရေးအသင်း AABB ကထုတ်ပြန်ထားပါဗျ။